ပုံမှန်144အမိတ်ထုတ်ပြန်ထားစေဖြစ်တဲ့မန္တလေးတိုင်းမှာညမထွက်ရကန့်သက်ချိန်ကို2နာရီ short ချပေးထားရကနေနောက်ထပ်2နာရီအချိန် short ပေးလိုက်ပါတယ်။ညမထွက်ရအမိတ်ထုတ်ပြန်ထားတဲ့အတွက်မန္တလေးမြို့ကန်တွေညရင်းညတာသွားလာရေးခက်ခဲရသလိုနေ့စဉ်လုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်နိုင်ရေးအတွက်လည်းပုံမှန်144အပြည့်တိုင်ရုပ်သိမ်းပေးဖို့လိုလားနေကြတာပါ။အချိန်နဲ့သေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါရှင်။
မန္တလေးတိုင်းတွင်းကမြို့နယ်တချို့မှာလူစုလူဝေးနဲ့စုပူအကြမ်းဖက်မှုတွေဇူလိုင်1ရက်နေ့နဲ့2ရက်နေ့ညပိုင်းတွေမှာဆက်တိုက်ဖြစ်ပွားခဲ့တဲ့အတွက်ဇူလိုင်လ3ရက်နေ့နဲ့4ရက်နေ့တွေမှာမန္တလေးတိုင်းတွင်း9မြို့နယ်ကိုညမထွက်ရအမိတ်ပုံမှန်144အရေးပေါ်ထုတ်ပြန်ခဲ့တာပါပုံမှန်144အရာည9နာရီကနေမနက်9နာရီအထိညမထွက်ရအမိတ်အစားဇူလိုင်လ21ရက်နေ့ကနေစလို့ည9နာရီကနေမနက်3နာရီဆိုပြီးပြင်ဆင်ထုတ်ပြန်ခဲ့ပါတယ်ဒီကနေ့ဇူလိုင်လ28ရက်နေ့မှာတော့မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကနေနောက်ထပ်အချိန်တနာရီထပ်ပြီးတော့ short ချလိုက်ပြီးည10နာရီကနေမနက်3နာရီအထိညမထွက်ရအမိတ်ထုတ်ပြန်လိုက်တဲ့အကြောင်းမန္တလေးတိုင်းရဲတပ်ဖွဲ့ကဒုရဲမှူးကြီးဦးစော်မင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်
ညစင်နာရနေမနက်3နာရီပါခင်ဗျဒီနေ့ဒီနေ့ပါဗျာဒီအချိန်တွေမူတည်ပြီးတော့ကျွန်တော်တို့ရဲရထုတ်တာမဟုတ်ဘူးဗျအစိုးရအဖွဲ့ကထုတ်တာဗျနိုင်တဲ့နေရာကြီးအစိုးရအဖွဲ့ကဝန်ကြီးချုပ်တို့ကျွန်တော်တို့သူ့ဝန်ကြီးတွေတိုင်ပင်ပြီးမှလုံးမှာပေါ့ထွေရုပ်ကနေပြီးတော့ခရိုင်ဥချွေမှုကအမိန့်ထုတ်တာ
ခင်ဗျမန္တလေးမှာညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အတွက်အချိန်လူပြီးတော့သွာလာနေကြရလို့သွာလာရေးကခက်ခဲရတယ်လို့ပုံမှန်144ညမထွက်ရအမိန့်ချိုးဖောက်တယ်ဆိုပြီးမြို့ကန်ကြီးတော်တော်များများအဖမ်းခံရပြီးတော့စီးပွားရေးလုပ်ငန်းတွေမှာလည်းအခက်အခဲဖြစ်ရတယ်လို့မန္တလေးမြို့ကန်ကိုလှိုင်ဘွားကပြောပြပါတယ်
ကိုယ်တိုင်ဆိုတော့ဗျာကျွန်တော်တို့က9နာရီ8နာရီလောက်ဆိုရင်စုဆိုင်ကြီးလည်းတိတ်ပြီပေါ့နော်အရေးကြီးလိုချင်တာဆိုလည်းမရတော့ဘူးနော်သွားလာတာပြန်လာဝေးရနေဆိုရင်တော့တော်ခက်ခဲဖြစ်တယ်နောက်8နာရီဆိုတော့ကစားပြီးလူတွေလည်းကျွန်တော်တို့အမြန်ပေါ့ဗျာပြန်နေကြတဲ့ခါကျတော့ရင်တိုက်မှုတွေပါလည်းဖြစ်ကြတယ်ဗျာ9နာရီသတ်မှတ်ထားတဲ့အတွက်ဒီအချိန်လွန်လို့ထောင်ကြတဲ့လူတွေလည်းတော်တော်များများရှိတယ်ကြားရတယ်အခု10နာရီဆိုတော့ဒီနေ့လေးတော့အချိန်လေးနည်းနည်းခြောင်သွားတဲ့သဘောပေါ့ဗျာစားပြီးတော့ကာဖီထုတ်တဲ့ချိန်တုန်းကတော့ဒီကာဖီကိုလည်းကြောက်တယ်ဗျကြောက်တယ်ဆိုတော့ကာဖီဆိုတော့လူတွေကကိုယ်ရင်းထဲမှာပဲကိုနေကြတဲ့အတွက်တခုပြဿနာဆုံးတရားဆိုရင်လူတိနဲမယ်ပေါ့ဗျာအဲတခုဖြစ်ရှင်တို့ကဖြစ်ရှင်းမှုလည်းခက်တယ်အဲအဲ့လိုမျိုးလေးဆိုဆိုရင်လည်းသဘောလေးတော့အစောပိုင်းကတော့ကြားရတယ်ဗျမန်းလေးမှာအဲ့လိုကြီးကန့်တပ်လိုက်တာတော့အားလုံးအနေနဲ့ကတော့အဆင်မပြေဘူးပေါ့ဗျာလို့လည်းသွားလို့လာလို့ရနေရမယ်ဟာနေလို့ဖြစ်သွားတယ်
မန္တလေးမြို့အတွင်းမှာပုံမှန်144ထုတ်ပြန်ပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းရမိသူတွေအပေါ်မှာစစ်ဆေးအရေးယူမှုတွေနဲ့ပတ်သက်လို့ဒုရဲမှူးကြီးဦးစော်မင်းဦးကအခုလိုရှင်းပြပါဗျ။အ
စစထုတ်ထုတ်ချင်းသူတို့မသိလိုက်တဲ့လူတွေမှုအဲ့ဒါတွေကတော့စထုတ်တဲ့နေ့ကတော့မိတဲ့လူတွေကတော့ခံဝန်နဲ့ပြန်လှုပ်လိုက်တာပေါ့။ခရိုင်အုပ်ချုပ်ရေးမှူးကတရားလိုလုပ်ပြီးတော့ဒါကျွန်တော်တို့ပုံမှန်148နဲ့144ကိုဖောက်ခွဲတဲ့လူတွေ148နဲ့ဒါတို့ဒီတစ်ခါရပြည်တန်ချတာပါဗျ။ခုနှစ်ရက်လည်းပါတယ်ကျွန်တော်15ရက်လည်းပါတယ်ဗျ။သူတို့ကျူးလွန်တဲ့လူကတော့ဖမ်းဆီးရေးယူမနေ့အဲနောက်နေ့တော့တစ်ခါတည်းအဲဒီနေ့ဖမ်းလာတဲ့လူနောက်နေ့တစ်ခါတည်းကျွန်တော်တို့တရားတင်တရားရုံးတင်ပေးလိုက်ကြပါဗျ။ပြင်းလိုက်ကတော့သူကသူပထမရက်တည်းကတော့တရားလောက်ကြည့်တော့ဗျာနောက်ပိုင်းနေရာတော့အဖြစ်ဖြစ်နေလာတာပေါ့။အားလုံးပေါင်းတော့ကျွန်တော်တို့ဟိုစနေအဆုံးအထိဆိုရင်တော့3ရက်နေရနေစလိုက်ရင်ဒီနေ့ထိတော့တစ်ထောင်ဝန်းကျင်လောက်တော့ရှိမှာပါဗျာ။
ကုန်းစည်တွေစီးစစ်ရာစီးပွားရေးမြို့တော်ဖြစ်တဲ့မန္တလေးမှာနေ့စဉ်စီးပွားရေးလူမှုရေးဘာသာရေးလုပ်ငန်းတွေအခက်အခဲဖြစ်ကြရတဲ့အတွက်ပုံမှန်144ညမထွက်ရအမိန့်ပြန်ပြီးတော့ရုပ်ပေးဖို့မန္တလေးမြို့ကန်ကြီးရဲ့ကိုစားမန္တလေးမြို့ငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကဇူလိုင်လ26ရက်နေ့မှာမန္တလေးတိုင်းဝန်ကြီးချုပ်ကိုတင်ပြတောင်းဆိုခဲ့တဲ့အကြောင်းငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကရှေ့နေကြီးဦးသိန်းတန်ဦးကပြောပါတယ်မြို့
အကုန်လုံးဒုက္ခရောက်နေကျတော့မန္တလေးက7နှစ်လောက်ပြီးအသက်ဝင်ပြီးတော့မှကျွန်တော်ဆိုင်နေရတဲ့အသိညာတုံးနာရီတော့ဆိုကျွန်တော်တို့ကလုတ်ပြန်ဆားကြရတာပေါ့နော်ဒီကာပြီခြေတွင်းမှာကျွန်တော်တို့လုတ်လို့မရဘူးဗျခုနကမှကကျွန်တော်တို့အထူးကုသေမစ္စစ်ရန်ကြီးလာပြီးတဲ့နောက်ပိုင်းမှာကော်မတီစီးပွားဆုံးဖြတ်ခြင်းကျွန်တော်တို့တင်ပြခဲ့တာရှိပါတယ်အဲ့ဒီနေရာ
မန္တလေးမြို့ရဲမှာတော့ရဲလုံခြုံရေးတွေအုပ်ချုပ်ရေးအာဏာပိုင်တွေကလုံခြုံရေးကိုတင်းကျပ်ထားဆဲဖြစ်တယ်လို့မန္တလေးမြို့မိမြို့ဖားတွေအရက်ဖတ်ဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေဘက်ကလည်းစူပူအကြမ်းဖက်မှုတွေမဖြစ်ပွားရလျောင်းစောင့်ကြည့်ထိန်းသိမ်းနေကြတယ်လို့မန္တလေးမြို့ရဲ့လုံခြုံရေးအခြေအနေကလည်းတည်ငြိမ်စပြူလာနေပြီလို့မန္တလေးမြို့ကနေကပြောပါတယ်လူနှုတ်သေးဆုံးတဲ့အထိဖြစ်ခဲ့တဲ့ဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မန္တလေးမြို့ကိုတော့ဇူလိုင်လ25ရက်နေ့မှာကုလလူအခွင့်ရေးအထူးကိုယ်စားလှယ်တစ်မစ္စယဟီလီတွားရောက်လေ့လာခဲ့ပြီးတော့တိုင်းဒေသကြီးအစိုးရအဖွဲ့ဘာသာရေးခေါင်းဆောင်တွေအပါအဝင်အရက်ဖတ်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်